ဘယ်လာရုစ်အတိုက်ခံခေါင်းဆောင်မာရီယာခိုလက်စနီကိုဗာကိုအတင်းကျပ်မောင်းထုတ်ဖို့ဘယ်လာရုစ်အစိုးရကကြိုးစားခဲ့တဲ့အပေါ်အထူးပဲစိုးရိမ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောပါတယ်ဘယ်လာရုစ်မှာမကြာသေးခင်ကဖြစ်တဲ့ခေတ္တတွေကိုတုံ့ပြန်တဲ့အနေနဲ့တန်ခတ်ရည်ရွယ်မှုချမှတ်ဖို့အမေရိကန်နဲ့တခြားနိုင်ငံတွေစဉ်းစားနေကြတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်ဘယ်လာရုစ်အာဏာပိုင်တွေရဲ့မျှတမှုမရှိတဲ့အင်အားသုံးနေနေမှုနဲ့ရင်ဆိုင်ပြီးသူတို့ခေါင်းဆောင်တွေကိုလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေနဲ့ရွေးချယ်နိုင်ခွင့်ကိုငြင်းချစွာထုတ်ဖို့တောင်းဆိုကြတဲ့မစ်ကိုလက်စနီကိုဗာနဲ့ဘယ်လာရုစ်လူထုရဲ့ရဲစွမ်းသက်တမ်းကိုကျွန်တော်တို့ချီးကျူးပါတယ်။ဘယ်လာရုစ်အာဏာပိုင်တွေဟာစက်တင်ဘာလ6ရက်နေ့မှာငြင်းချစွာချီတက်သူတွေကိုနေကင်းကြောင်တော်မှာအပြင်းထန်ရိုက်နှက်ဖြိုခွဲတဲ့အပြင်ရာပေါင်းများစွာကိုဖမ်းဆီးခဲ့ပါတယ်။ဒါ့အပြင်အတင်းကျပ်ဖမ်းဆီးခေါ်ဆောင်တာတွေပိုများလာတယ်ဆိုတဲ့သတင်းတွေလည်းရနေပါတယ်လို့ဝန်ကြီးပွန်ပေယိုကထုတ်ပြန်ကြတဲ့ခုမှာပြောထားပါတယ်။ဘယ်လာရုစ်နိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ဖိနှိပ်မှုတွေမှာပါဝင်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိလာစေအောင်တွန်းအားပေးဖို့ဤရည်ပြီးတန်ခတ်ရည်ယူမှုတွေချမှတ်နိုင်ခြင်းရှိတယ်လို့ဝန်ကြီးပွန်ပေယိုကဆိုပါတယ်။မစ်ကိုလက်စနီကိုဗာကိုအတိုက်ခံလှုပ်ရှားမှုတခြားအဖွဲ့ဝင်တို့ဖြစ်တဲ့အန်တွန်ရော်ဒနန်ကော့ဖ်၊အိုင်ဗန်ခရက်ဆော့ဖ်တို့နဲ့အတူတနင်္လာနေ့ကဖမ်းဆီးခဲ့တာပါ။ဒီကနေ့မှာတော့သူတို့သုံးယောက်ကိုဘယ်လာရုစ်နဲ့ယူကရိန်းနယ်စပ်ကိုခေါ်သွားပါတယ်။အရီမာမစ်ကိုလက်စနီကိုဗာကသူ့ရဲ့နိုင်ငံကူးစာအုပ်ကိုဆုပ်ဖြတ်ပြစ်လိုက်ပြီးသူ့ကိုတော့ဘယ်လာရုစ်ဘက်ခြမ်းမှာပဲဆက်ဖမ်းထားပါတယ်။လက်ရှိမှာတော့သူဘယ်မှာရောက်နေလဲဆိုတာအတိအကျမသိရသေးပါဘူး။ရော်နန်ကော့ဖ်နဲ့ခရက်ဆော့ဖ်တို့ကတော့ယူကရိန်းနိုင်ငံဘက်ကိုကူးသွားခဲ့ကြပါတယ်။